ဒီတစ်ပတ်တော့ဝင်းချင်အတွက်အန္တရာယ်ပေးတဲ့အတန်း noise pollution လို့ခေါ်တဲ့အတန်းညဉ့်ဉန်းမှုအကြောင်းကိုပြောပြပါရစေ။လေထဲမှာမျက်စိနဲ့မြင်ရတဲ့မိခိုးတွေအမှုံအမွှားတွေရှိရင်ဒီလေထုညဉ့်ဉန်းမှုရှိနေတယ်ဆိုတော့ကိုထင်းထင်းရှားရှားသိနိုင်ကြပါမယ်။လေထဲကနေတဆင့်လာတဲ့အတန်းနဲ့အနံ့တို့ရဲ့အန္တရာယ်တွေကိုတော့သတိမူမိသူရှားတယ်လို့တဘာဝဝင်းချင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်။
အတန်းညဉ့်ဉန်းမှုကလေထုညဉ့်ဉန်းမှုတွေမှာပါနေတယ်။ဒါပေမဲ့လူတွေကမသိတော့ခါကျတော့သဘောမပေါက်ဘူးဖြစ်နေတာပေါ့နော်။အဲ့ဒါတွေကအများကြီးထိခိုက်သွားနိုင်ပါတယ်။အတန်းကလေထုထဲမှာဖြစ်နေပါတယ်။ဆိုတော့လူကနားကကြားရတယ်။ကြားတဲ့ခါမှာနှောက်ရှက်ဖြစ်တယ်။ထို့အတူအတန်းနေရဲ့နှိုင်းနေရဲ့တုံ့ဟမှုတွေများလာတဲ့ခါမှာလည်းစိတ်ဓာတ်တန်းဆိုင်ရာနောက်ပြီးတော့ခန္ဓာကိုယ်ရဲ့လူရဲ့ကျန်းမာရေးကိုလည်းထိခိုက်တယ်။နောက်ပြီးတော့ခါဥမာဆိုတိရိစ္ဆာန်တွေဆိုတော့တိရိစ္ဆာန်တွေဆိုလို့ရှိရင်လည်းအတန်းကိုမှီပြုတ်ပြီးတော့သူတို့မှစားတောင့်နေထိုင်ရတယ်နောက်ပြီးတော့ဖော်ရှားရတယ်သူတို့ရဲ့ subject တွေလည်းပြောင်းသွားမယ်လူတွေလည်းတစ်ခါတိရိစ္ဆာန်ပုံမှာပြန်ပြီးမှီနေပါတယ်နောက်ပြီးတော့လူတွေမှာဆိုလို့ရှိရင်လည်းအကြာအာယုံကထိကြိုက်သွားလို့ရှိရင်နားတွေပါလေပင်းသွားပြီဆိုလို့ရှိရင်တစ်တလုံးဖြစ်သွားတဲ့ကိစ္စတွေပေါ့နော
်ဒီအတန်းနဲ့ပတ်သက်ပြီးတော့သဘာဝဝန်းကျင်ကိုဘာတွေကအဓိကထိကြိုက်စေလဲအချက်ကလေးတွေချပြီးပြောပြပေးပါ
အဓိကမော်တော်ကားအတန်းတွေပေါ့နော်မတော်ကားဟောင်းအတန်းနေဖြစ်တယ်။နောက်လေးချောင်းကလေးညံတို့ဘောရောအတန်းနေ။နောက်တစ်ချက်ကတော့အကြီးစားဆက်ပုတ်ပစ္စည်းများပေါ့နော်။အစာဦးစောက်တာ၊တရားစောက်တာ၊လမ်းပြင်တာအဲ့ဟာတွေနောက်ပြီးတော့ဓာတ်အားနဲ့သုံးတဲ့ပစ္စည်းတွေပေါ့နော
်။အတန်းချက်ဆက်တွေပေါ့နော်
။ဟုတ်ကဲ့ဆရာ။ပစ္စည်းကလည်းအဲ့အတန်းနေအဲ့အတန်းနေကတဘာဝပတ်ဝန်းကျင်ကိုထိခိုက်နေပါလေ။ဒီဂျင်နရေတာတွေဘာတွေဆိုတာကဖွံ့ဖြိုးသောတိုင်းနိုင်ငံများမှာဆိုလို့ရှိရင်ဒါဟာလူတွေအိမ်လေးတွေတော့အကက်ကြီးလည်းမဖြစ်ဘူးအခုကနေတိုင်းလှက်ပတ်နေတော့အဲ့ရအပန်းတွေကတုံခါမှုတွေကတလန်းကိုအိမ်ရှိတစ်ခေတ်ကနည်းနည်းပေါင်းလိုက်လို့ရှိရင်အများကြီးဖြစ်လာနိုင်တယ
်ဆိုတော့မြန်မာနိုင်ငံမှာဒီအပန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ထိခိုက်နိုင်တယ်ဆိုတာကိုမှတ်တမ်းမှတ်ရနဲ့ဘယ်လိုသတ်မှတ်ထားတာလဲများတွေ့မိပါလဲ
ကျမသိတော့တော့အပန်းနဲ့ပတ်သက်ပြီးတော့ထိခိုက်တယ်ဆိုတာကိုလို့ဖို့အစီအစဉ်ရှိကောင်းတော့ရှိမယ်ဒါပေမဲ့အခုအချိန်ထိတော့မှတ်တမ်းနေတဲ့အထိမရှိသေးဘူးလို့ထင်ပါတယ
်။ဒီအတန်းမှာဟိုနှုံနေရှိရပါတော့။အတန်းရဲ့ရိုက်ခတ်မှုနှုံနေရှိတယ်။ဒီနှုံနေဟာဘယ်လောက်တန်အထိဆိုလို့ရှင်လူတွေကိုအနှောက်အယှက်ဖြစ်စေတယ်လို့သတ်မှတ်ပါလား
။ဟုတ်ကဲ့အခုဟိုအတန်းကိုတိုင်းတာလဲ decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်။တုံးရ decibel ဆိုတာ dBA လို့ခေါ်ပါတယ်။ဘာမှမရှိဘူးပေါ့နော်။တကယ်လို့ပင်အံ့လေးကြားလိုက်မယ်ဆိုရင်10 dBC dBA ဖြစ်သွားမယ်။အမစကားလေးပြောတာဆို60 dBA လောက်ရှိတယ်။အဲ့တော့85လောက်ရသွားပြီဆိုရင်ဒါလူကိုထိခိုက်တယ်။ဒီဇယ်ထရက်ကိုင်းတစ်ခေါက်ဖြတ်သွားမယ်ဆိုတော့85လောက်ရှိသွားပြီ။အဲ့85ထက်ကျော်သွားလို့ရှိရင်လူကကြာရှည်ပေါ့နော်။လုံလို့ရှိရင်ထိခိုက်သွားမယ်။ဒါကကြာရှည်အတွက်နောက်တစ်ခုကပါလဲဆိုခဏလေးနဲ့အတန်အမြင့်ကြီးဖြစ်သွားတာ။ဥမာဆိုဗျာအိုးတန်တစ်ခုကဆိုလို့ရှိရင်140လောက်145လောက်ရှိတယ်။ဥမာဒီညဉ့်ကြီးက jet engine ကဒီညဉ့်ကအပေါ်တက်တော့မှဆိုရင်သူ့ရဲ့အတန်ထုတ်တဲ့အတန်140ရှိတယ်။135လောက်ဆိုရင်ကိုလူရဲ့နားနာလာပြီးတော့ထိခိုက်လာပြီအဲ့ထက်ကျော်သွားလို့ရှိရင်သူကဒီ140လောက်ကျော်သွားလူရဲ့နားလုံးဝကိုပြန်ပြင်လို့မရတော့ပါဘူ
းဆရာနားဘာပျက်စီးနိုင်တဲ့အထိအတန်းဒုက္ခပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ရှင်နောက်ပြီးတော့အခုဟိုဆောက်လို့ရသမားတွေဆိုကြည့်ပါသူတို့မှာဆောက်လို့ရတဲ့သုံးတဲ့ပျက်စီးတွေပေါ့နော်ဥပမာဆိုရင်မြေကြီးကိုကွန်ကရစ်ဒီမြေကြီးကိုဖြိုဖျက်ဖို့လို့သုံးတဲ့ကိရိယာကြီးရဲ့အမတန်ကျဲလောင်ပါလေသူတို့ရဲ့နှောင်းတွေကပြစ်သွားနိုင်တယ်အိမ်နားမှာရှိတဲ့လူတွေပါအချင်းတူတူလေးမှာပဲအတန်အစူးကြီးကြတဲ့ခါမှာနားမှာရှိတဲ့အာယုံတွေကပြတ်သွားနိုင်ပါလေ
အတန်ကြောင့်ပေါ့နော်ဖြစ်နိုင်တဲ့ဒီကျန်းမာရေးထိခိုက်မှုနည်းနည်းပြောပြပေးပါလ
ားအော်အများကြီးပဲရှင်ပထမဆုံးကတော့အတန်ကများလာတဲ့ခါမှာဒုခနာကမှဖိအားများလာပြီးတော့သွေးဖိအားတွေတက်လာတယ်မဟုတ်လို့လဲဆိုတော့အတန်အခြေကြီးတစ်ခုကိုလူကဘုံဟုဆိုကြားလိုက်မယ်ဆိုရင်ခန္ဓာကိုယ်ကအဒရီနလင်းဆိုတဲ့ဓာတ်တစ်ခုထုတ်တယ်အဲ့ဓာတ်ကဘာလဲဆိုရင်လူလှုပ်ရှားမှုတစ်ခုလုပ်ဖို့အတွက်စဉ်နှစ်ပြင်ပေးတာပေါ့နော်။သွေးဖိအားတိုးလာမယ်။အသက်ရှူတာတွေကမြန်လာမယ်။ဥတွေပါတွေကလည်းလှုပ်ရှားနှမှုနည်းသွားမယ်။သွေးကြောတွေကလည်းကျဉ်လာမယ်။နောက်ပြီးတော့ကြွက်သားတွေကလည်းတောင့်လာမယ်။ဒါဟာခန္ဓာကိုယ်ကိုပြင်ဆင်ပေးတာပေါ့နော်။လှုပ်ရှားနိုင်မှုဒါအနေရပဲဆိုပြီးပြေးနိုင်မှုတစ်ခုခုလုပ်နိုင်မှုပြေးလေတဲ့ဒါတွေအမြင်ဖြစ်နေမယ်ဆိုရင်ဒီဟာတွေကနှလုံးရောဂါတွေဖြစ်နိုင်တယ်။တချို့ဆိုရင်ကိုယ်လေးချိန်နေတဲ့ကလေးတွေလည်းမွေးတယ်လို့အထောက်အထားတွေလည်းရှိတယ်။တချို့ဆိုလို့ရှိရင်အစာအိမ်ယောဂါတွေဖြစ်တယ်၊ဦးနဲ့ပတ်သက်တဲ့ယောဂါဖြစ်တယ်၊ကောင်းကြိုက်တယ်ပေါ့နော်။အတန်တွေဖြစ်နေတာကလည်းအစိုးရကလည်းအများကြီးကြည့်တယ်ပေါ့။အသေးစားဆက်မှုလုပ်ငန်းတွေကလူနေနေရာတွေရောက်နေတယ်လေ။လူတွေကကြားနေပေါ့နော်။နည်းဆုံးတော့အေးအေးပြက်တယ်။အေးအေးပြက်တဲ့အခါမှာလှုပ်အားနဲ့ကြတယ်။လုံခံထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်။ လူတွေရဲ့နေတဲ့ဝင်းကျင်မှာဖြေတော်တဲ့အတန်တွေအများကြီးကြားတဲ့အခါမှာလူတွေကစိတ်တူလာမယ်စိတ်ရှုပ်လာမယ်ပေါ့နော
်ဒီအတန်နဲ့ပတ်သက်တဲ့ဒီပတ်ဝန်းကျင်နှောက်ချက်မှုမရှိအောင်ဘာတွေလုပ်ဖို့အသင့်ပါလဲ
လုံနိုင်တာကိုနှစ်ပိုင်းပိုင်းလို့ရပါတယ်လူတယောက်ချင်းအနေနဲ့လုပ်လို့ရတာနောက်တစ်ခုကအစိုးရအနေနဲ့နောက်ပြီးတော့အုပ်စုများအနေနဲ့လုပ်လို့ရဆိုပြီးခွဲလို့ရပါတယ်ပထမဆုံးတည်ဖို့ကတော့အတန်ကဘယ်ကလာတဲ့အတန်နေလဲအတန်တွေကိုကဏ္ဍပိုင်းချဖို့လိုပါတယ်ဒီအတန်တွေကပဝင်းကျင်ရေးပူထိုင်မှုကြောင့်ဖြစ်လာတာလားလုပ်ငန်းဆောင်တာကြောင့်ဖြစ်လာတာလားတေပို့ဆောင်ကြောင့်ဖြစ်လာတာလားအဲ့ဒါကိုကြည့်ပြီးတဲ့အခါမှာတယောက်ချင်းအနေနဲ့လုပ်မယ်ဆိုရင်တော့ပထမဆုံးအတန်ကျင်းတဲ့နေရာမှာရှိမယ်ဆိုလို့ရှိရင်နားတွေကို ear plug ကိုခေါ်ပါတယ်နားကိုဆို့ထားတဲ့အဆို့များ false plastic အဆို့များဒီမှာရှိပါတယ်အဲဒါတွေကိုဆို့ထားပါမယ်အဲ့အဆို့တွေကဘယ်လောက်အတန်နှုံးနေကောက်ွယ်တယ်ဆိုတော့သူတို့ရေးထားပါတယ်အထူးသဖြင့်လုပ်ငန်းဆောင်တာမှာအတန်အကျဲကျဲကိုလုပ်မယ်လူတွေဆိုရင်တတ်ထားတဲ့ထို့အတူပဲကျဲကျဲကြောင်အတန်တွေလုပ်တော့မယ်ဆိုရင်ဘေးနားကလူတွေကိုလည်းအနားမှာမရှိအောင်ထားဖို့လိုတယ်ဘာလို့ဆိုတော့နားကအမြဲတမ်းပွင့်နေတဲ့အကြောင်းမလို့ဒီအတန်ကိုအမှတ်တမဲ့ကြားသွားရင်နားပင်သွားနိုင်ပါတယ်ဘာမှလို့မရအောင်ဆိုအိမ်နားကရှောင်ထွက်သွားလို့ရပါတယ်တယောက်ချင်းတယောက်ချင်းအနေနဲ့လည်းအတန်ကျဲကြီးတွေမလုံးတင်ပါဘူးဥပမာဆိုကလေးတွေဆိုခုဆို iPod တွေပဲဆိုတာအမြင့်ကြီးအတန်ကြီးရနားထောင်နေအဲ့ဒါတွေကလည်းနားကိုဖြစ်သွားနိုင်တယ်အစိုးရအဖွဲ့အစည်းတွေအကုန်လုံးကလည်းဌာနလိုက်ဌာနလိုက်ပေါ့အထူးသဖြင့်လူတွေအင်ဂျင်နာမှဆိုရင်ပေါ့နော်အတန်တွေကိုကားတဲ့အတန်ကားတတိုင်းတွေကိုဘယ်လိုလုပ်မလဲဒါကို solution ဆောက်လို့ရဌာနတို့စီပင်ဌာနတို့နဲ့တိုင်းနေပြီးလုပ်တင်တယ်။နောက်လူလေးအင်ဂျင်တွေများတဲ့နေရာမှာအသေးစားဆက်ဖို့လက်မလုံးနေဝင်လို့တာကိုလည်းဒါစီတင်တယ်။အဓိကကတော့ဥပဒေများကိုနည်းနည်းထုတ်တင်တယ်။အမဘယ်တော့မှဆိုအတန်ကိုဒီလောက်ထက်တော့မကျော်သင့်ဘူး။ကားဟွန်းနေလည်းဒီလောက်မတီးပါနဲ့စသည်ဖြစ်ပေါ့နော်။လူများအေဂျင့်တာယာဆိုနေနိုင်မှုအတွက်ဥပဒေထုတ်တဲ့ ਨੇ နောက်ပြီးတော့လေလူတွေအနေနဲ့လဲအသင်းဖွဲ့ဖွဲ့တဲ့ ਨੇ အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီလိုဘလိုဘလိုလူတွေနေနေထိုင်နေနေရမှာအတန်တွေကိုနည်းအောင်လုပ်မလဲဆိုတာကိုသူနည်းသူခံနဲ့လုပ်ကြတယ
်တဘာဝဝန်ကျင်ဆိုင်အင်ဂျင်နီယာဒိုအေးဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်